ရဲအာဏာပိုင်တွေကလက်ဗရန်ကျောင်းသားကျောင်းသူတွေကိုအကြမ်းဖက်ဖြိုခွင်းရိုက်နှက်မှုနဲ့ပတ်သက်လို့တရားစွဲဆိုထားတာကိုတာယာဝရီခရိုင်တရားရုံးကဒီကနေ့ပယ်ချလိုက်ပါတယ်။ကျမ်းမာရေးဆီစစ်ဖို့အတွက်ကျောင်းသားနဲ့ဝန်ရံပြည်သူတွေကိုအာမခံလျှောက်ထားမှုကိုလည်းပယ်ချလိုက်ပါတယ်။တပိတ်မောက်ကျောင်းသူကျောင်းသားတွေဖက်ကတော့ဆက်လက်တရားစွဲဆိုသွားနိုင်ဖို့ကြိုးစားသွားမှာဖြစ်တယ်လို့ပြောပါရတယ်။အသေးစိတ်ကိုတော့မဆူမွန်ကဆက်ပြောပြပေးပါမယ်ရှင်။
ပညာရေးဝန်တွေပြင်ဆင်ပေးဖို့တောင်းဆိုဆန္ဒပြခဲ့ကြလို့တာယာဝတီအချင်းတော်နယ်မှာထိမ့်သိမ်းခံထားရတဲ့တပိတ်မောက်ကျောင်းသူကျောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုဒီကနေ့တာယာဝတီ KI တရားရုံးမှာရုံးထုတ်စစ်ဆေးပါတယ်။ဒီတစ်ပတ်ရုံးချိန်မှာတော့မတရားဖမ်းဆီးချုံနှောင်မှုနဲ့လက်ဗရန်မျိုးနယ်ရဲမှုနဲ့စခန်းမှုကိုကျောင်းသားတွေဘက်ကပြန်ပြီးတော့တရားစွဲထားတဲ့အမှုကိုတာယာဝတီမျိုးနယ်တရားသူကြီးကပယ်ချကြောင်းအမိန့်ချမှတ်လိုက်ပါတယ်။ဒီကနေ့တရားခွင်နဲ့ပတ်သက်ပြီးတော့ကျောင်းသားတပိတ်အထောက်အကူပြုကော်မတီကဦးစော်ရန်ကအခုလိုပြောပြပါတယ်
။ကျောင်းသားတွေရဲ့သဘောထားတော့ပါပဲဖြစ်ဖြစ်ငကိုရရေဆိုစဖန်းနဲ့အမတရားဖန်းတာဖြစ်တဲ့အတွက်ပေါ့တရားဝင်တွေကဒါကအရေးယူရမှာလေပါပဲလို့ဆိုတော့ဒီဥစ္စာဒီမိုကရေစီဖြစ်ရောက်တယ်ဘုံတော့လို့ကျွန်တော်တို့ကစစ်တပ်ကအာဏာသိမ်းထားတဲ့ချက်မဟုတ်ဘူးလေအဲဒီလိုကြီးကျွန်တော်တို့လူမြန်ခွဲမှာမီဒီယာတွေရှိမှာဒီလိုလောက်တာကြီးကတော့ဘလို့မှမသိတော့ဘူးဒါတရားဥပဒေစိုးမိုးရေးကိုကျွန်တော်တို့လောင်ပြောင်းနေသလိုပဲယူထားတယ်။ဒီဝင်လာတဲ့ဘောတင်ချက်ကြီးကတော့ကျောင်းသားတွေဆင်ကြီးကကျောင်းသားကောင်းဆောင်နေတော့မှလူမြန်ခွဲမှာသူတို့နှောင့်ယှက်ဖြစ်တယ်သူတို့အာဏာကိုထိပါမယ်ဆိုပြီးတော့ဒီလိုချိန်မုန်းနေရင်ကျန်တဲ့ကျွန်တော်တို့တိုင်းလူပြည်သားတွေမှာတော့ဘာမှလုံခြင်မှုမရှိဘူးဆိုတာကိုသက်သေကြတာလို့ပဲကျွန်တော်ယူဆတယ်
ဆန္ဒပြကြောင်းသူကျောင်းသားတွေနဲ့ဝင်းရံပြည်သူတွေဘက်ကဥပဒေအကျိုးဆောင်ရှေ့နေတွေကဆန္ဒပြတဲ့သူတွေအပေါ်မှာအကြမ်းဖက်ရိုက်နှက်ဖမ်းဆီးခဲ့တာဟာတရားဥပဒေပေါင်ကိုကြော်တဲ့လုပ်ရက်ဖြစ်တယ်ဆိုပြီးတာဝန်ရှိရဲလုံခြုံရေးတွေအပေါ်တရားစွဲဆိုပေးဖို့ဆောင်လဲခဲ့ကြပြီးတဲ့နောက်အခုလိုတရားသူကြီးဘက်ကပယ်ချခဲ့တာဖြစ်ပါတယ်ရဲအာဏာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွင်းပြီးမတရားဖမ်းဆီးထိန်းသိမ်းထားတာဟာတရားဥပဒေပေါင်ကြော်တဲ့လုပ်ရက်ဖြစ်တဲ့အတွက်တပိတ်မောက်ကျောင်းသူကျောင်းသားတွေဘက်ကတော့တရားစွဲဆိုသွားဖို့ဆက်လက်ဆောင်ရွက်သွားမှာဖြစ်တယ်လို့ဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီကပြောပါတယ်။တရားဝတီထောက်အတွင်းဖမ်းဆီးချုပ်နှံခံထားရတဲ့ကျောင်းသူကျောင်းသားတွေအ мян ဆုံးပြန်လွှတ်ပေးဖို့ကိုလည်းတောင်းဆိုပါတယ်လို့ဘာကတာကျောင်းသားကိုအောင်နေပိုင်ကပြောပါတယ
်။ဒီကတော့ဒီနေ့ပြန်ဆန်းလိုက်တာတော့အဓိကအကုန်အဓိကအချက်ကတော့တရားစီရေးကိုအစိုးရအနေနဲ့ဝင်ဆက်ဖက်တယ်လို့ပဲကျွန်တော်မြင်တယ်အဲ့တော့တရားစီရေးကိုဆက်ဖက်တာဝင်ဆက်ဖက်တာလုံးဝအစိုးရလက်ထက်ကလုပ်ခဲ့တဲ့ပုံစံတိုင်းဖြစ်တယ်တကယ်ကျရင်ဒါကတရားမျှတမှုဖြစ်လို့အတွက်ဘူးလုံးဆိုင်ရာတင်းမှုရှိပြီးလို့တရားစွဲဆိုခွင့်ပေးထားမှာဖြစ်တယ်ပေါ့နော်အခုကတော့တရားစွဲဆိုခွင့်တော့မရှိဘူးဆိုတော့ကျွန်တော်နိုင်ငံဘလောက်ထိလူ့ခွင့်ရေးချိုးဖောက်ခံရလဲဆိုတာကိုပုံပေါ်နေစီတာပေါ့အချိန်ကြီးအလုံးပေါ်မှာမူတည်ပြီးတော့ကျွန်တော်လည်းဆက်ပြီးတော့ဒီတရားပြန်စွဲဆိုနိုင်ရတော့ကျွန်တော်လည်းဆက်လုပ်သွားမှာပ
ါဒါအပြင်အကြမ်းဖက်ဖြိုခွင်းခံရခြင်းကရရှိခဲ့တဲ့ဒဏ်ရာတွေနဲ့ကျန်းမာရေးစစ်ဆေးမှုခံယူနိုင်မှုအတွက်ကျောင်းသူကျောင်းသားတချို့နဲ့ဝင်းရံပြည်သူတချို့ရဲ့အာမခံလျှောက်ထားမှုကိုပါပယ်ချခဲ့ပါတယ်ထောင်ထဲမှာကျောင်းသားတွေအတွက်ထိရောက်တဲ့စနစ်တကျကျန်းမာရေးစောင့်ရှောက်မှုရယူနိုင်မှုကအရေးတကြီးလိုအပ်တယ်လို့လိုအပ်တဲ့စစ်ဆေးမှုတွေကိုခံယူဖို့လိုနေပါတယ်လို့လည်းကျောင်းသားတပိတ်ဝင်းရံကော်မတီကဦးစော်ရန်ကပြောပါတယ်ပညာရေးပြည့်ပြည့်ပြောင်းလဲနိုင်မှုအရေးဆန္ဒပြရင်းနဲ့ဖမ်းဆီးခံထားရတဲ့ကျောင်းသူကျောင်းသားတွေနဲ့ဝင်းရံပြည်သူတွေကိုလာမယ့်ဩဂတ်စ်လ18ရက်နေ့မှာနောက်တစ်ကြိမ်ရုံးထုတ်စစ်ဆေးမှာဖြစ်ပါတယ်ကျောင်းသူကျောင်းသားတွေလူခွေချိုးဖောက်ခံရမှုတွေကိုကုလသမဂ္ဂလူခွေကိုယ်စားလှယ်ကိုတင်ပြခဲ့ပြီးဖြစ်တယ်လို့မြန်မာနိုင်ငံလူခွေကော်မရှင်ကိုလည်းလက်ဗရန်ရင်းနဲ့ပတ်သက်ပြီးမျှတတဲ့စုံစမ်းစစ်ဆေးမှုတွေလှုပ်ဆောင်ပေးပါလို့ကျောင်းသူကျောင်းသားတွေကလည်းတောင်းဆိုထားကြပါတယ်ရုံးထုတ်ထွက်လာတဲ့ကျောင်းသူကျောင်းသားတွေနဲ့ဝင်းရံပြည်သူတွေဘက်ကဒီကနေ့တရားရုံးမှာရေးပေးတင်ပြည်သူတွေအတွက်ဝန်내ခြင်းအထိအမှန်လက်ပတ်အမဲတွေဝစ်ဆင်ထားတယ်လို့ကျောင်းသူကျောင်းသားတွေစုဖွဲ့ထားတဲ့ဘကသားများအဖွဲ့ချုပ်ရေးပေးတင်ပြည်သူများကုညီကယ်ဆယ်ရေးကော်မတီအနေနဲ့လည်းရေးပေးတင်ပြည်သူတွေကိုလိုက်လံကူညီလှူဒန်းပေးနေကြပါတယ်ရှင်